COVID-19 ကာယောဂါရဲ့ရိုက်ခတ်မှုတွေကြောင့်ကမ္ဘာနိုင်ငံအသီးသီးမှာဒီမိုကရေစီခွင့်ရေးချိုးဖောက်မှုတွေပုံများလာသလိုဒီမိုကရေစီလုပ်ငန်းလက်ပတ်မှုတွေအပေါ်မှာလည်းထိခိုက်မှုတွေရှိနေတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့က2020ပြည့်နှစ်အတွက်လော့ခ်ဒေါင်းကာလဒီမိုကရေစီဒီမိုကရေစီအန်ဒါလော့ခ်ဒေါင်းဆိုတဲ့ခေါင်းစဉ်နဲ့အထူးစီရင်ခံစားထုတ်ပြန်ပြီးအခုလိုပြောလိုက်တာပါ။ကမ္ဘာတဝန်းကနိုင်ငံအစိုးရတွေကရွေးကောက်ပွဲရွှေ့ဆိုင်တာသတင်းသမားနဲ့ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်လုပ်တာနဲ့လူ့ကိုယ်ရေးနဲ့လူထုကြမ်းမာရေးကိစ္စတွေအတွက်တာဝန်ခံမှုကိုအားနည်းစေအောင်လုပ်တာတွေမှာ COVID-19 ကအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်။လူထုကြမ်းမာရေးကိုအကြောင်းပြပြီးကမ္ဘာနေရာတိုင်းကအုပ်ချုပ်သူအစိုးရတွေကအနာအလွဲသုံးစားပြုနေသလို COVID-19 ကိုအခွင့်ကောင်းယူပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအင်အားချိနေအောင်လုပ်နေတယ်လို့လည်း Freedom House အဖွဲ့ဥက္ကဋ္ဌ Michael Ibrahimovic ကပြောပါတယ်။အစိုးရအနာကိုအလွဲသုံးစားလုပ်ပြီးအထွေထွေရွေးကောက်ပွဲကိုရှေ့ဆိုင်ထားတဲ့နိုင်ငံလောလောဆယ်9နိုင်ငံရှိတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်ခင်ဗျ။